အာဆာဒေတာတော်ခွန်းကတန်းနဲ့ချီတဲ့လူတွေနှစ်တကူပွဲတော်ကိုနှွဲပြော်ပြီးကြိတ်ညာရတော်ကြမှာတော့အာဆာဒေတာအစိုးရခေါင်းဆောင်တွေက2009နှစ်တကူကြိုဆိုရင်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မဲ့အကြောင်းဂတိပေးချက်အစ်စ်တွေနဲ့မူဝါဒရေးရမင်ကွန်းတွေကိုပြောကြားခဲ့ကြပါတယ်။ဒါပေမဲ့ဒေတာရင်းတချို့နေရာတွေမှာတော့ဖြစ်ရဆိုးတွေကြောင့်နှစ်တကူပွဲတော်တန်းတွေစိတ်ငြိမ်ခဲ့ရတဲ့အကြောင်းဟောင်ကောင်မှာရှိတဲ့ VOA အာဆာဌာနကနေ VOA သတင်းတော့ Cake Pounder သတင်းပေးပို့ထားတာကိုကျွန်တော်ဆက်တင်ပြပေးပါမယ်။အာဆာဒေတာကတန်းနဲ့ချီတဲ့လူတွေ2009နှစ်တက်အစကိုဝမ်းမြောက်ဝမ်းသာအော်ဟစ်ကြိုဆိုခဲ့ကြပြီးတဲ့နောက်ဒေတာရင်းခေါင်းဆောင်တွေကလည်းရှေ့လာမဲ့12လအတွက်သူတို့ရဲ့မူဝါဒတွေကိုချမှတ်ခဲ့ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအဘဲကတရုတ်နိုင်ငံတောင်ကိုရီးယားနိုင်ငံတို့နဲ့ဆက်ဆံရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်သွားမယ်လို့ကတိပြုရင်းနှစ်တက်ကိုကြိုဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရာစုနှစ်ရဲ့ပထမတစ်ဝက်မှာဂျပန်နိုင်ငံရဲ့စစ်အင်အားသုံးကျူးကျော်မှုဆိုင်ရာသမိုင်းကြောင်းတွေကိုဂျပန်နိုင်ငံကဖုံးဖိဖျောက်ဖျက်ခဲ့တယ်ဆိုပြီးဒီနိုင်ငံတွေကမြင်ကြတာကြောင့်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာဆက်ဆံရေးအဆင်မပြေဖြစ်နေခဲ့ကြတာပါတရုတ်နိုင်ငံမှာတော့ပြည်တွင်းမှာလူမှုတဟဇာတဖြစ်ရေးနဲ့သဘာဝပတ်ဝန်းကျင်ညံ့နွမ်းမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုလိုဘုံတူညီတဲ့ကိစ္စရပ်တွေမှာတခြားနိုင်ငံတွေနဲ့အတူပူးတွဲလှုပ်ဆောင်ရေးကြိုးပမ်းသွားမယ်လို့သမ္မတဟူဂျင်တောင်းကတန်တိတန်စီပြောကြပါတယ
်当前国际形势继续发生深刻而复杂的变化
ဝင်ရုံးကဘာကြီးဖြစ်လာဖို့လမ်းကြောင်းတွေဟာပိုးပိုတိုးပွားလာနေကြောင်းကဘာလုံးဆိုင်ရာစီးပွားရေးကျယ်ပြန့်လာတာနဲ့အမျှနိုင်ငံတွေဟာတစ်ခုနဲ့တစ်ခုပိုပိုပြီးအပြန့်အလှန်အနှီးတဟဲပြူလာရကြောင်းမစ္စတာဟူကတရုတ်ဘာသာစကားနဲ့ပြောသွားတာပါကဘာညဉ့်ညာရေးကိုထိမ့်သိမ့်ဖို့နဲ့ဖွံ့ဖြိုးတိုးတက်မှုကိုမြင့်တင်ဖို့အခွင့်အလမ်းတွေပေါ်ထွက်လာနေတယ်လို့လည်းသူကပြောသွားပါတယ်ထိုင်ဝမ်နိုင်ငံနဲ့ငင်းချမ်းစွာပြန်လည်ပေါင်းစည်းရေးကြိုးပမ်းလှုပ်ဆောင်ဖို့သူရည်ရဲတယ်ဆိုတာကိုလည်းတရုတ်သမ္မတကအထူးအလေးထားပြောသွားပါသေးတယ်။ဒါပေမဲ့ထိုင်ဝမ်မြို့တော်တိုင်ပေမှာထိုင်ဝမ်သမ္မတချန်ရှီပြန်းကနှစ်တက်ကူမိန်ကိုပြောကြရမှာတော့ဒီနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုဟာဒီနိုင်ငံသားတွေရဲ့ကိစ္စပဲဖြစ်တယ်လို့ထည့်ပြောသွားပါတယ်။ထိုင်ဝမ်ကိုတရုတ်နိုင်ငံကလုံးဝမပိုင်ဆိုင်ဘူးလို့လည်းသူကအတိအလင်းကြေညာသွားပါတယ်။1949ခုနှစ်မှာအမျိုးသားရေးဝါဒီတွေထိုင်ဝမ်ကိုထွက်ပြေးသွားခဲ့ခြင်းကလေးကထိုင်ဝမ်ကိုတီးခြားအုပ်ချုပ်နေခဲ့တာဖြစ်ပေမဲ့တရုတ်နိုင်ငံကတော့ထိုင်ဝမ်ကိုသူတို့ပိုင်တဲ့အဖြစ်ယူဆထားပါတယ်။နောက်အာရှနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာတော့စနေနေ့ကဂရုတင်ပေါ်နှိမ့်ညွတ်ခဲ့လို့ဆွေမျိုးသားချင်းတွေတိတ်ဆုံးခဲ့ရတဲ့ရာပေါင်းများစွာသောမိသားစုတွေအတွေ့2009နှစ်တည့်ရဲ့အာယုံဟာအယောင်မေးမိန်ခဲ့ရပါတယ်။ဒီဂရုတင်ပေါ်နှိမ့်ညွတ်မှုမှာလူ400ကျော်တိတ်ဆုံးသွားပွဲရှိတယ်လို့ဆိုကြပါတယ်။မလေးရှားနိုင်ငံမှာလည်းသတင်းပတ်ပေါင်းများစွာရေကြီးနေခဲ့လို့ထောင်နဲ့ချီတဲ့လူတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာကြောင့်နှစ်တက်ကူကြိုဆိုတဲ့ပွဲတော်တွေကိုဖျက်သိမ်းခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာနှစ်တက်ကူကာလမတော်တဆဖြစ်ရတဲ့ကြောင်းလူ600ကျော်ဒဏ်ရာရခဲ့ကြပါတယ်။ဒီထက်ကအများစုဟာနှစ်တက်ကိုကြိုဆိုဖို့မီရှူမီပန်ဒါမှမဟုတ်တနတ်တွေပြစ်ဖောက်ရာကနေဒဏ်ရာရခဲ့ကြတာပါ။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလည်းနှစ်တက်အကျိုးညက်နေချမ်းဘုံပေါက်ကွဲမှုတွေကြောင့်နှစ်တက်ကြိုဆိုပွဲအခမ်းအနားတွေဖျက်သိမ်းပစ်ခဲ့ရပါတယ်။နောက်ထပ်ပေါက်ကွဲမှုအစ်စ်တွေထပ်ဖြစ်မလာဖို့အတွက်ရဲနဲ့စစ်တပ်ကနိုင်ငံတော်မှာလုံခြုံရေးတိုးမြင့်ပြီးစောင့်ကြံနေကြပါတယ်။ဟောင်ကောင်မှာတော့အများပြည်သူနဲ့သက်ဆိုင်တဲ့နေရာအတော်များများမှာစစ်လေတောက်တာကိုပိတ်ပင်လိုက်ပါတယ်။ဒီပိတ်ပင်မှုကြောင့်သူတို့ရဲ့စီးပွားရေးပေါ်ဘယ်လိုထိခိုက်မှုရှိလာမလဲဆိုတာစားတောက်ဆိုင်တဲ့ကြော်ပွဲစားရုံပိုင်ရှင်တွေကစိုးရိမ်ပူပန်နေကြကြောင်းအာရှဒေသတော်ကနှစ်တက်ကူအခြေအနေတွေနဲ့ပတ်သက်တဲ့သတင်းဆောင်မှာဖော်ပြထားပါတယ်။